ကမ္ဘာမှာနန်းသက်အရှိဆုံးထိုင်းပြည်ဘူမိဘော်အဒူရာဒတ်ဒီကနေ့ကွယ်လွန်သွားခဲ့ပါပြီ။တက်တော်88နှစ်နန်းစံသက်အနှစ်80ကျခဲ့တဲ့ဘရင်ဘူမိဘော်ဟာပြည်သူတွေရဲ့ချစ်ခင်လေးစားကြည်ညိုခြင်းကိုခံရသူဖြစ်ပါတယ်။နိုင်ငံအတွက်စီလုံးညီညွတ်ခြင်းတည်ငြိမ်စေခြင်းနဲ့ရိုးရာအစဉ်လာကိုထိန်းသိမ်းသူဘရင်တစ်ပါးအဖြစ်စံပြဖြစ်အောင်ရည်တည်ခဲ့သူလည်းဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးသမားတွေနဲ့စစ်တပ်ကတိုက်ခန့်တွေကိုနှိပ်ကွပ်ဖို့ဘရင်ကြီးရဲ့ဩဇာကိုအသုံးချတာတွေလည်းရှိပါတယ်။အရှနိုင်ငံတွေထဲမှာဩဇာအရှိဆုံးခေါင်းဆောင်တွေကတယောက်ဖြစ်တဲ့ထိုင်းဘရင်ရဲ့ဘဝအကြောင်းတစ်စီတစ်ဆောင်ကို VOA သတင်းတောက် Daniel Chef ကသတင်းပေးပို့ထားပါတယ်။ကိုရနိုင်ကပြောပြမှာပါရှင်
။ထိုင်းနိုင်ငံသားအများပြားဟာထိုင်းဘရင်မင်းမြတ်ကြီးကိုကြီးညိုလေးစားကြပြီးတော့ဖျားလို့ကူးကွယ်ကြတာဖြစ်ပါတယ်။ထိုင်းဘရင်မင်းမြတ်ရဲ့အလူဒါနရက်ရောပြီးတော့အမြဲတမ်းနှိမ့်ချပြောဆိုလေးရှိတဲ့ပုံရိပ်ကသူဟာအားထားလို့ရတဲ့ဘရင်တူးဆိုတာကိုပြသနေပါတယ်။ထိုင်းနိုင်ငံကတအူးစံပိုင်ဘရင်စနစ်ကိုဆွတ်လွတ်ပြီးတဲ့နောက်အရသာဒီမိုကရေစီအစိုးရနဲ့စစ်တပ်အုပ်ချုပ်မှုကာလတွေတလျှောက်မှာလဲထိုင်းပြည်မင်းမြတ်ကြီးဟာနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အချိန်တွေအတွင်းထိုင်းနိုင်ငံကိုတည်ငြိမ်အောင်လုပ်ပေးနိုင်တဲ့သူဖြစ်တဲ့ထောက်ခံသူတွေကသူ့ကိုပုံဖော်ကြပါတယ်။1992ခုနှစ်ကထိုင်းစစ်တပ်နဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကြားလျှက်ကြအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းပြည်ကြီးကနှစ်ဖက်ခေါင်းဆောင်တွေကိုခေါ်ယူပြီးတော့နှစ်ဖက်စလုံးကိုရပ်တန့်ကြဖို့ထိုင်းအစိုးရရုပ်တံကနေတောင်းဆိုခဲ့ပါတယ်။2006တုန်းကလည်းထိုင်းစစ်တပ်ကသက်စင်ရှင်ဝတ်ဆိုရကိုအဂတိလိုက်ဆောင်းမှုဆွဲချက်တွေနဲ့ဖြုတ်ချပြီးတဲ့နောက်သူကထိုင်းနိုင်ငံသားတွေကိုညီညီညွတ်ညွတ်ရှိကြဖို့တောင်းဆိုခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးထိုင်းနိုင်ငံရေးမှာဘရင်စနစ်ကိုထောက်ခံတဲ့ထိုင်းစစ်တပ်နဲ့မျိုးနွယ်အခွင့်အူးကံလူကတန်းသားတွေကတစ်ဖက်အရင်ဝင်ကြီးချုပ်ဟောင်းကိုထောက်ခံတဲ့အခြေခံလူတန်းသားတွေနဲ့လယ်သမားတွေကတစ်ဖက်အဲ့ဒီနှစ်ဖက်ကြားမှာအဆင်မပြေမှုတွေဖြစ်လာခဲ့တာဖြစ်ပါတယ်။ဘရင်စနစ်ကိုစော်ကားတဲ့သူတွေကိုအေးအေးယူတဲ့အငင်းပွားစရာ Less Majest ဥပဒေကိုပြဋ္ဌာန်းခဲ့ပြီးတော့အဲ့ဒီဥပဒေကိုသုံးပြီးတော့နိုင်ငံရေးတိုက်ခန့်တွေနဲ့ဝေဖန်သူတွေကို1015နှစ်အထိချမှတ်ပြီးတော့ဖိနှိပ်မှုတွေလည်းလုပ်ခဲ့ပါတယ်။ဒါမဲ့လည်းဘရင်စနစ်ပေါ်မှာထိုင်းနိုင်ငံသားအများစုကထောက်ခံနေတုန်းပဲဖြစ်ပြီးတော့သူ့ရဲ့အသက်85နှစ်ပြည့်မွေးနေ့မှာလည်းဘရင်ကြီးပေါ်မှာထောက်ခံတယ်ဆိုတာကိုပြသခဲ့ကြပါတယ်
။ဘေးဟိနသမ်းပေါ်လေးကြာမြို့နေကြည်တော့တမီ
ကျွန်တော်ထိုင်းနိုင်ငံသားတွေရဲ့နှလုံးသားထဲမှာအခုလိုသဟဇာတာဖြစ်မှုကိုဆက်ပြီးတော့ကင်ဆယ်သွားမယ်ဆိုရင်ကျွန်တော်နိုင်ငံအနေနဲ့ဘလို့အခြေအနေမျိုးရောဖြစ်ဖြစ်ဘေးကင်းလုံခြုံစွာနဲ့ဆက်လက်ရည်တည်နိုင်ပြီးတော့တည်ငြိမ်မှုကိုလည်းဆက်လက်ထိန်းသိမ်းနိုင်မှာဖြစ်သလိုအတားအဆီးခက်ခဲတွေကိုလည်းကျော်လွှားနိုင်မှာမို့မျှော်လင့်ချက်ရှိပါတယ်
ထိုင်းပြည်ကိုထောက်ခံသူတွေရဲ့ယုံကြည်ချက်နဲ့မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့ထိုင်းပြည်စနစ်ကိုထောက်ခံတဲ့ထိုင်းနိုင်ငံသားတူကတော့အခုလိုပြောပါတယ
် even though maybe in the past or even now we may have like conflicts maybe we divided into many colors but he's the one who
ဖြစ်ဖြစ်အခုပဲဖြစ်ဖြစ်ကျမတို့မှာပြဿနာတွေရှိကောင်းရှိနိုင်ပြီးအယောင်တွေအမျိုးမျိုးကွဲပြားနေပေမဲ့လေ तू ကတော့ထိုင်းနိုင်ငံသားအလုံးရဲ့နှလုံးသားတွေကိုပေါင်းစည်းညီညွတ်စေတဲ့ဥရီတော်ဘရင်ဖြစ်ပါတယ်
ထိုင်းနိုင်ငံသားအားလုံးကိုပေါင်းစည်းစေနိုင်ပြီးထိုင်းပြည်သူတွေအားလုံးရဲ့ချီးညိုလေးစားမှုကိုရယူနိုင်ခဲ့တဲ့ထိုင်းပြည်ကြီးဟာ2009ခုနှစ်ကစတင်ပြီးတော့ကျန်းမာရေးချိုးယွင်းလာနေပြီးပင်ပန်းနွမ်းနယ်တဲ့ဒဏ်အဆုတ်ဝေဒနာအုံနောက်မှာအသေးစားသွေးယိုစိမ့်နာစတဲ့ရောဂါတွေကြောင့်သူဟာဆေးရုံတက်ကုသနေရတဲ့အချိန်ကပိုပြီးတော့များလာခဲ့ပါတယ်။ထိုင်းပြည်ကြီးဘူမိဘော့ကိုအမေရိကန်ပြည်ထောင်စု Massachusetts ပြည်နယ် Cambridge မြို့မှာ1928ခုနှစ်ဒီဇင်ဘာ5ရက်နေ့ကမွေးဖွားခဲ့ပြီးတော့သူဟာဥရောပမှာအချိန်တော်ကြာပညာသင်ယူခဲ့သူဖြစ်ပါတယ်။အဲ့နောက်1946ခုနှစ်မှာသူ့ရဲ့အကိုဖြစ်သူလောက်ကျန်ခံခဲ့ရပြီးတဲ့နောက်သူဟာထိုင်းနိုင်ငံရဲ့ဘရင်အဖြစ်နဲ့နမ်းတက်ခဲ့ပြီးတော့ကမ္ဘာမှာတန်အကြဆုံးဘရင်လည်းဖြစ်ခဲ့ပါတယ်။ထိုင်းပြည်ဘူမိပေါ်နှက်ရွာဆန်သွားတဲ့အတွက်သူ့နေရာကိုတော့တားဖြစ်သူအင်ရှင်မင်းသားမဟာဗာဂျီရာလောင်ခေါင်ကဘရင်အဖြစ်နဲ့ဌီးနှံဆက်ခံသွားမှာဖြစ်ပါတယ်ခင်ဗျာ။